ဒီနေ့ဗုဒ္ဓဟူးနေ့မှာစတင်ကျင်းပမယ့်တတိယအကြိမ်27ရာစုပင်လယ်ညီလာခံနဲ့ပတ်သက်ပြီးတော့ပြပရောက်တိုင်းသားတွေရဲ့အမြင်တွေကိုဒေါခင်မျိုးတက်ကစူးစီးပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဇူလိုင်လ17နေ့မှာစတင်တဲ့ပြည်ထောင်စုငင်းရဲညီလာခံ27ရာစုပင်လယ်တက်ကအစည်းအဝေးကိုဇူလိုင်လ16ရက်နေ့အထိနေပြည်တော်မှာကျင်းပသွားမှာဖြစ်ပါတယ်ဒီတစ်ခါအစည်းအဝေးရဲ့ထူးခြားချက်ကအင်စီရီအပြည့်အစချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ရောလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုပါတက်ရောက်ဖို့ဖိတ်ကြားထားတာဖြစ်ပြီးအစိုးရတက်တော်တက်မတော်နိုင်ငံရေးပါတီနဲ့တိုင်းဒေသကိုယ်စားလှယ်တွေအပါအဝင်မဲပင်ဆောင်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်ဒီလိုလက်နက်ကိုင်အဖွဲ့ရင်းစုံစုံညီညီတက်ရောက်မဲ့ဆင်းရဲပွဲမှာတက်ရောက်လာသူတွေကိုယ်တိုင်ပါဝင်ဆင်းရဲခွင့်ရယူဟာအရေးပါတယ်လို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပင်နဲ့ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ
်ဒီ27ရက်စုမြန်ချန်ကြီးပြည်လုံးကြီးလာခံပေါ့အဲ့ဒါမလုံနိုင်တာတနည်းရှိတော့ပြီးခုမှပြန်ပြီးတော့မှဖြစ်မြောက်အောင်လုပ်သွားတယ်ဆိုတာကြီးလာခံဖြစ်မြောက်ရေးအနေနဲ့ရှိရင်တော့အောင်မြင်တယ်လို့ပဲကျွန်တော်တို့ပြောရလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အခုလုပ်တဲ့ကြီးလာခံမှာဆွနေပွဲမှာမြောက်ပိုင်းကခုနှစ်ဖွဲ့လဲအားလုံးပါဝင်တက်ရောက်လာတာတွေ့တယ်ဒါပေမဲ့အရေးကြီးတာကဒီမြောက်ပိုင်းတိုင်းကခုနှစ်ဖွဲ့တက်ရောက်လာတာသူဘလောက်အတိုင်းအတာအထိပါဝင်ရနိုင်တယ်လဲတကယ်ဆွေးနွေးပိုင်ခွင့်တွေ့ပေးမလားဒါမှမဟုတ်လို့ရှိရင်သူတို့ကိုပဲဖိတ်ကြားပြီးတော့လိလာသူအဖြစ်ထိုင်နှားဆောင်ပြီးအိမ်ပြန်ခိုင်းမလားအဲ့ဒါကအတိကကြားတယ်တကယ်လို့မြောက်ပိုင်းခုနှစ်ဖွဲ့ကိုဖိတ်ခေါ်ပြီးတော့အခုလိုပါဝင်ခိုင်းတယ်သူတို့ကိုလည်းပါဝင်ဆွေးနွေးခွင့်ပေးတယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့နောင်တမယ့်ငင်းချန်ကြီးအတွက်တော့အလားအလာရှိတယ်လို့ကျွန်တော်မြင်တယ်
တနင်္လာနေ့မှာပဲလွိုင်းလင်းဖျင်းမိုင်းကန်မြို့နယ်တွင် NCA အဖြစ်ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းတပ်မတော် RCSS SSC နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမို့ဒီလိုမျိုးမဖြစ်တင်ဘူးလို့လည်းပြောပါတယ
်။အခုကျွန်တော်တို့ရှမ်းပြည်မှာဆိုရင်တိုက်ပွဲတွေဖြစ်နေတာရာချီတောင်ချီရှိခဲ့ပြီးမြစ်ပေါင်းလည်း50ကျော်ရှိခဲ့ပြီးပညာရေးစီးပွားရေးလူမှုရေးအစစအရာရာအကုန်လုံးဆုံဆုံနေနာခဲ့ရတယ်ဆိုတော့ကျွန်တော်တို့ကအထူးသဖြင့်တိတ်ပြီးတော့ငင်းချမ်းကြီးလိုချင်တယ်ငင်းချမ်းကြီးရဖို့အတိကကတော့ဗမာတပ်မတော်ကကျွန်တော်တို့ရှမ်းပြည်နယ်ထဲဝင်ပြီးတော့မတိုက်ဖို့အရေးကြီးတယ်ဒါပေမဲ့ခက်တာကလည်း MCA ထိုးပြီးတော့လည်းပြန်တိုက်နေတာလည်းအများရှိတယ်ဒီတဲအနေအတွင်းတော့တိုက်နေကြတယ်ဆိုတော့ငင်းချမ်းကြီးရဖို့ဆွေးနွေးမယ်27ပင်လုံးမှာလာဆွေးနွေးဖို့လည်းဖိတ်ခေါ်တယ်ပြီးတော့မှလည်းတိုက်နေသေးတယ်ဆိုတာကတတော်ကိုစဉ်းစားလို့ခက်တဲ့ပြဿနာတစ်ခုဖြစ်နေတယ်
အခုလိုတိုက်ပွဲတွေဖြစ်နေတဲ့ကြားကပဲငင်းချမ်းကြီးညီလာခံခေါ်ယူတာကြောင့်ညီလာခံအတွက်ညှိုးလင်းချက်တိတ်မထားနိုင်ဘူးကကချင်မဟာမိတ်အဖွဲ့ကဥက္ကဋ္ဌကိုကံဆန်ပါ
ပထမအချိန်စရဲချိန်မှာညှိုးလင်းချက်ကြီးကြီးမားမားနဲ့သူကကြီးခဲ့တာပေါ့နော်အခုချိန်ရဲ့အစားညှိုးလင်းချက်တိတ်မရှိတော့ဘူးကြာဘာဖြစ်လို့လဲဆိုတော့သူတိုင်းရင်းသားဖွဲ့စည်းရာအစည်းအဝေးတိုင်းတော့ကိုတက်ခဲ့ပါတယ်ဒါပေမဲ့တိုက်ပွဲဆိုတာအချိန်လျှော့တာတို့ဒီမရော့ကြလာခဲ့ဘူးပေါ့နော်ဒါဆိုတမတော်ထိုးစစ်တွေကအချိန်ကြီးရှိခဲ့အောင
်ဒါကြောင့်တမတော်ကထိုးစစ်တွေရပ်တင်တယ်လို့ကြေညာတင်တယ်လို့လည်းပြောပါတယ်
စလိုင်းကလည်းတွန်းချုံတဲ့စစ်ခက်နဲ့ဆဲမှုဒီ unilateral ceasefire ဆိုတာဟာထိုးစစ်တွေရပ်တန့်မှုအချိန်ဉာဏ်ကတော့တကယ်ကိုထူးခြားမှုဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီလိုကျိုးအစည်းအဝေးလည်းလုပ်နေတာစလိုင်းကလည်းတွန်းချုံတဲ့စစ်ဆင်မှုရင်းစမ်းမယ်ရပ်ဘူးဆိုတော့ဘာမှထူးခြားလာမှာရှိတော့မဟုတ်ပါဘူ
း NCA စာချုပ်အရငင်းချင်းညီလာခံကိုတစ်နှစ်နှစ်ချိန်ကျင်းပဖို့အတွက်သဘောတူထားပေမဲ့ပြည်တော်စုကနေခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်ရေးလို့နိုင်ငံရေးခန္ဓာတွေနဲ့တက်တွေပြန်လဲပေါင်းစည်းရလို့လုံခြုံရေးခန္ဓာတွေမှာနှိမ့်နိုင်နေရတာတွေကြောင့်ညီလာခံကိုတစ်နှစ်ကျော်ရပ်ဆိုင်ခဲ့ရတာပါတတိယအကြိမ်27ရာစုပြန်လုံအစည်းအဝေးပြီးရင်ဒီ2018ခုနှစ်ထဲမှာပဲနောက်ထပ်ညီလာခံတစ်ကြိမ်နဲ့လောင်းနဲ့2019မှာနှစ်ကြိမ်ချင်းပါပြီးဒီ3ကြိမ်အတွင်းအရေးပါတဲ့ဆယ်ပြည်အောင်စုတိဆောက်ရေးဆိုင်ရာအခြေခံမူတွေကိုချမှတ်ဖို့ဆွေးနွေးမှာဖြစ်ကြောင်းမကြသေးခင်ကကျင်းပတဲ့ UPDGC ပြည်အောင်စုငင်းရင်းဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကလည်းသဘောတူထားပါတယ်